စွန့်ရင်ပါဝင်အရင်မြစ်ကျော်ရပေမဲ့လည်းစီမံခန့်ခွဲမှုတွေမှာအားနည်းတဲ့တိုင်းပြည်တွေနဲ့မြန်မာနိုင်ငံဟာအနေအဆုံးအဆင့်မှာရှိနေတဲ့အကြောင်းနိုင်ငံတကာကအစိုးရတွေရဲ့ဗန္ဒာရေးစီမံတွေကိုစောင့်ကြည့်လေ့လာနေတဲ့ Revenue Watch ဘက်ကပြောလိုက်ပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကအရင်မြစ်တွေအဓိကထုတ်လုပ်ကြတဲ့တိုင်းပြည်တွေရဲ့20နီးပါးလောက်ဟာပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုအဆင့်အတန်းနှိမ့်ချနေတယ်လို့လေ့လာချက်ကတွေ့ရှိခဲ့တာပါမြန်မာနိုင်ငံအားဆိုရင်လည်းရေနံသဘောတန်ဝင်နဲ့ကြောက်မြက်လိုတည်ရန်စာတာထုတ်လုပ်မှုတွေကနေအထက်ဝင်ငွေရနိုင်ပေမဲ့စီမံခန့်ခွဲမှုတွေမှာတော့ညံ့ပြင်းတာကြောင့် Revenue Watch ရဲ့ညွှန်းကိမှပါတဲ့နိုင်ငံပေါင်း58နိုင်ငံအနေနဲ့နောက်ဆုံးအဆင့်မှာရှိနေတယ်လို့သတ်မှတ်ခဲ့တာဖြစ်ပါတယ်။2010ပြည်နှစ်ကနောက်ဆုံးရရှိထားတဲ့ကိန်းဂဏန်းတွေအရအရင်မြင့်ထုတ်လုပ်မှုကဏ္ဍဟာပြပတင်ပို့မှုတွေရဲ့39%ရာခိုင်နှုန်းထိရှိခဲ့ပေမဲ့ဒီလုပ်ငန်းတွေကိုဘယ်လိုစီမံခန့်ခွဲနေသလဲရလာတဲ့ဝင်ငွေတွေကိုဘယ်လိုသုံးစွဲနေသလဲဆိုတာဒီမှာတော့အများပြည်သူကဘာမှတိခွင့်မရဘူးလို့လည်းဖော်ပြထားတာပါ။အရင်မြစ်ထုတ်လုပ်မှုတွေမှာလည်းအစိုးရပိုင်းလုပ်ငန်းတွေကသာအတိအကထိန်းချုပ်ထားပြီးတဘောပတ်ဝန်းကျင်နဲ့လူမှုအတိုင်းဝိုင်းပေါ်ထိခိုက်နေတဲ့အခြေအနေတွေကိုလည်းကြကြနနလေ့လာဆန်းစစ်တာမျိုးမရှိဘူးလို့ပြောပါတယ်။ Revenue Watch ရဲ့အညွှန်းကိန်းကအရင်မြစ်စီမံခန့်ခွဲမှုအမြင့်ဆုံးဖြစ်တဲ့အမှတ်တရကနေအနှိမ့်ဆုံးတမတ်အထိသတ်မှတ်ထားတာပါ။ဒီထဲမှာမြန်မာနိုင်ငံကတော့၄မှတ်နဲ့အနှိမ့်ဆုံးအဆင့်သတ်မှတ်ခံခဲ့ရပြီးနော်ဝေးနိုင်ငံကတော့98မှတ်နဲ့ထိပ်ဆုံးနေရာမှာစီးရင်သွင်းခံခဲ့ရပါတယ်။